ပါတယ်ဒီတစ်ပတ်အတွက်တော့2024ခုနှစ်ကုန်ပြီဖြစ်တဲ့အတွက်2025 21ကူပြောင်းမဲ့အခါတနရမှာကျမတို့ဒီနေပယ်တီးတီးမှာလှူရှားနေကြသူတွေရဲ့အမှားစကားတွေသူတို့ရဲ့နှစ်သက်အဋ္ဌဌာန်တွေကိုကျမစူးစီးတင်ဆက်သွားမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့တော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အတ္တိဆိုင်ရာပူပေါင်းဆက်ဆံရေးဝန်ကြီးဒေါက်တာဆဆာရဲ့နှစ်တကူနှုတ်ခွန်းဆက်စကားကိုကြည့်ရအောင်ပါ။အ
ားလုံးပဲမင်္ဂလာပါ။2025ကတော့ United State of Burma USB အရာကိုကဘာကိုတင်ရဖို့လိုတယ်။မြန်မာနိုင်ငံတွေစီလုပ်တယ်။မြန်မာနိုင်ငံတွေငြိမ်ညွတ်တယ်။မြန်မာနိုင်ငံတွေတနိုင်ငံပဲရှိတယ်။အဲ့ဒီ United State of Burma ကိုအမေရိကကိုလည်းပြရမယ်၊တရုတ်ကိုလည်းပြရမယ်၊အိန္ဒိယကိုလည်းပြရမယ်။ United State of Burmaစီလုံးငင်ကိုအောက်ကျောက်ပြန်ဆိုတာကိုတကပါလို့ကိုပြနိုင်လေဒေါ်လာကြီးကပွဲပြီးတော့မှဖြစ်တယ် United State of Burma 2025အားလုံး Happy New Year ပါကျေးဇူးပ
ါမင်္ဂလာပါWishing everyone a happy new year filled with peace and prosperity.
ဒါကတော့နှစ်ရှည်ထောင်နှံချမှတ်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သားငယ် Kim Harris ခေါ်မောင်ထိန်လင်းကနေ VOA ပရိသတ်တွေအတွက်နှစ်သက်နှုတ်ခွန်းဆက်စကားပြောကြားသွားတာဖြစ်ပါတယ
်. As we enter 2025, I'm reminded that Meme and the NLD should be nearing the end of this.
မင်္ဂလာပါ။အားလုံးပဲနှစ်သက်မှာစိတ်ချမ်းသာ၊ကိုယ်ချမ်းသာနဲ့ပြည့်စုံပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်။အခုလို2025ခုနှစ်ကိုဝင်ရောက်လာချိန်မှာကျွန်တော်သတိပေးချင်တာက2020ဖြစ်နှစ်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရခဲ့တဲ့မင်မီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာပြည်သူ့အစိုးရဖြစ်အုပ်ချုပ်ခဲ့မယ်ဆိုရင်ဒုတိယတတန်ကုန်ဆုံးတော့မယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစာကျွန်တော်မိခင်ဟာအချင်းတောင်ထဲမှာတယောက်တည်းတိုက်ပိတ်ခံထားရတာ၅နှစ်ဆက်တိုက်ရှိနေပါပြီ။မြန်မာနိုင်ငံကအခြေအနေတွေကပိုမိုဆိုးရွားလာနေပြီးလူပေါင်း၃သန်းကျော်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါ့အပြင်တိုင်းပြည်ရဲ့လူဦးရေ၃ဘုံတစ်ဘုံကျော်ပမာဏရှိတဲ့လူပေါင်းသန်း၃၀ကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတာပါ။ပြည်တွင်းစစ်ကြောင်အရက်သားတွေပေါ်ကြီးမားတဲ့ဒုက္ခတွေဆက်ပြီးတက်ရောက်နေပါတယ်။နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီအချက်တဲကိုတက်တာစီရေးကူညီဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိပါတယ်။အထူးသဖြင့်တရုတ်၊အမေရိကန်နဲ့အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်တည်ငြိမ်ရေးအတွက်အရေးကြီးတဲ့ပထမခြေလှမ်းအဖြစ်မိမိကိုလွှတ်ပေးရေးကူညီပေးဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်။ I pray that this year brings freedom for Meme and the other 21,000 political prisoners.
မိမိပါဝင်ဖမ်းဆီးခံထားတဲ့နိုင်ငံရေးကျဉ်းသား 21,000 လောက်လွတ်မြောက်ဖို့ကျွန်တော်ဆုတောင်းပါတယ်။ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့အစိုးရပြန်လည်ထူထောင်နိုင်ပြီးမြန်မာပြည်သူပြည်သားတွေငြိမ်းချမ်းရေးတစ်ဖန်ပြန်လည်ခံစားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်
။ Meme, even though I can't be with you in person, your strength.
မိမိကျွန်တော်ကိုယ်တိုင်မိမိနဲ့အတူမရှိနိုင်ပေမဲ့မြန်မာပြည်သူပြည်သားတွေပေါ်ထားတဲ့မိမိရဲ့ခွန်အားဂရုဏာနဲ့မရင်းညာတဲ့မေတ္တာတွေကိုကျွန်တော်ဆက်ပြီးအားကျဂုဏ်ယူမိပါတယ်။မိမိစိတ်ချမ်းသာကိုကျမ်းမာပါစေလို့ဆုတောင်းနေပါတယ
်။ My office has been investigating alleged crimes committed during the 2016
2024ခုနှစ်တွင်မြန်မာနိုင်ငံအတွက်အထူးခြောက်ဆုံးဖြစ်ရတစ်ခုဖြစ်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ပေါ့နော်စူးစမ်းအားထုတ်တဲ့ဖြစ်ရပဲဖြစ်ပါတယ် ICC ရဲ့ရှေ့နေချုပ်ဂရင်းခန်ကနေပြီးတော့
ဒီ
တရားသူကြီးတွေပေါ့နော်ဒီဖမ်းဝရမ်းထုတ်ဖို့သူ့ရဲ့လျှောက်ထားချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေကိုအတင်းကျပ်နေရက်ကနေမောင်းထုတ်တာနဲ့ဖိနှိပ်နှိမ့်ပတ်မှုတွေပေါ်မှာဘုဇုံမှုကြီးမေးအောင်လိုက်မှာတာဝန်ရှိရဆိုတော့စွဲချက်နဲ့ပေါ့နော်ဖန်ဝရန်ထုတ်ဖို့ဒါသူတို့အခုရှင်းနေကြုတ် green camp ကနေပြီးတော့တရားသူကြီး ICC တရားသူကြီးတွေကိုရှောက်ထားတာဖြစ်ပါတယ်အဲ့တော့ ICC ရှင်းနေကြုတ် green camp နဲ့ VOA ကဆက်သွယ်မေးမြန်းခွင့်ပေါ့နော်တ
တီးတန့်ဆက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာရှင်းနေချုပ်ခရင်ခမ်ကနေပြီးတော့2025ခုနှစ်နှစ်သစ်နှုတ်ခွန်းဆက်စကားကိုလည်းအခုလိုပြောကြားခဲ့ပါတယ
် I think the message to the Rohingya must be the message to humanity.
ရိုဟင်ဂျာတွေအတွက်ပေးမဲ့သတင်းစကားဟာကျွန်တော်တို့ချစ်ခင်ရသူတွေမိသားစုတွေအတွက်စူတောင်းပေးနေကြအတိုင်းအားလုံးနဲ့အကျုံးဝင်တဲ့လူသားဆန်တဲ့သတင်းစကားဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်2025ခုနှစ်ဟာငြိမ်းချမ်းမှုတည်ငြိမ်မှုနဲ့ကရုဏာတရားပုံမကြီးမားလာတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဟာကျွန်တော်တို့ဆန္ဒဖြစ်ပါတယ်အကြမ်းဖက်မှုနှေးပါပြီးထိတ်လန့်မှုဆိုတာမခံစားကြရဘဲတရားမျှတမှုများတဲ့နှစ်အဖြစ်သတ်မှတ်ခံရဖို့ဆန္ဒပြုပါတယ်။ရိုဟင်ဂျာတွေအတွဲအခက်အခဲတွေကြံ့ကြံ့ခံပြီးရင်ဆိုင်နေကြရတဲ့လူသားအလုံးအတွဲနောက်ပြီးကျွန်တော်မိသားစုအတွဲကျွန်တော်ဆူတောင်းကတော့ငြိမ်းချမ်းရေးနဲ့ပုံမကောင်းမွန်တဲ့အချိန်ကာလတွေရောက်ရှိလာဖို့ဖြစ်ပါတယ်။ပုံမတောက်ပတဲ့မနက်ဖြန်ကိုကျွန်တော်တို့မျှော်လင့်ထားပေမဲ့အဲ့ဒီအတွဲအခက်အခဲအတားအဆီးတွေကိုဖယ်ရှားဖို့မဖြစ်မနေကြိုးစားရမယ်ဆိုတာကျွန်တော်တို့အတိမတ်ပြုရမှာပါ။ငြိမ်းချမ်းပြီးတရားမျှတတဲ့ကဘာကြီးဖြစ်လာဖို့ကျွန်တော်တို့အတူတကွလက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ
်။ဒီကနေ့27ရာစုခေတ်ကြီးမှာလူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေမှာသူတို့ရဲ့အနာဂတ်မျှော်လင့်ချက်အိမ်မက်တွေလည်းရှိနေပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာလူငယ်တအုပ်ဖြစ်ပြီးလူခွင့်ရေးလှုပ်ရှားတက်ကြွသူကိုစာနီဆိုကနေပြီးတော့သူ့ရဲ့အနာဂတ်မျှော်လင့်ချက်နဲ့ပတ်သက်ပြီး2025နှစ်တစ်ခုနှုတ်ခွန်းဆက်အစီအစဉ်မှာအခုလိုပါဝင်ပြောဆိုသွားပါတယ်။
ကဲဖင်္ဂလာပါအခုလို view ရဲ့နေ့တစ်ခုအထူးအစီအစဉ်မှာပါဝင်ပြရတဲ့ကျေးဇူးအများကြီးရှိပါတယ်။အဲကျွန်တော်2025နေ့တစ်ခုဟာအတိအကျဒီ basic the message ကဆိုလို့ရှိရင်ဝင်ငါတွေကဒီကျွန်တော်ဆက်ကျူးလွန်ခံရတဲ့ဒုသတွေဖြစ်တဲ့ကျွန်တော်ဆက်ဆင်းလို့ခံရမှာတကအစိုးရဆုံးကျွန်တော်ဆက်ဆိုပြီးတော့တကဘာလုံးကနေတော်တော်များသမက်ကြတာလည်းဖြစ်ပါတယ်။အဲ့တော့ဒီဝင်ငါတွေဒီအခုလက်ရှိကန်စားနေရတဲ့ဒီကန်စားရှိကအနေကြားရနေတဲ့ဟာကန်နဲ့ရေဆူလို့ပြောတာကိုကျွန်တော်ဆုံးမကုန်
ညော်ဝဲခဲ့ပါတယ်ဟုတ
်စစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာအဓိကအရေးပါတဲ့ CDM လို့ခေါ်တဲ့အာဏာဖီဆန်ရေးဒီစန့်ကျင်လှုပ်ရှားမှုတွေထဲမှာဆိုလို့ရှိရင် KNT နယ်ထဲမှာနှွေဦးကျမ်းမာစေကံဖုလစ်ပြီးတော့ကုတာပေးနေတဲ့ဒေါက်တာကိုထူးဟာဆိုလို့ရှိရင်အသက်ငယ်ရွယ်ပေမဲ့လည်းသူ့ရဲ့ဒီတက်ကြွနဲ့စေပညာနဲ့ပေါ့နော်ကီနီပြည်သူတွေကိုစေဝါကုသပေးနေရဆိုလို့ရှိရင်တော့အများပြည်သူရဲ့ယုံကြည်လေးစားမှုကိုခံရသူတအုပ်လည်းဖြစ်ပါတယ်။သူ့ရဲ့နှုတ်ခွန်းဆက်စကားကိုတင်ဆက်ချင်ပါတယ်
။အားလုံးပဲမင်္ဂလာပါ။တော်လန်တဲ့တစ်ပါလို့နှုတ်ခွန်းဆက်ပါရစေ။2021ဖေဖော်ဝါရီလ1ရက်နေ့ကစပြီးတော့ပြည်သူတွေရဲ့အာဏာကိုလွယ်လွယ်နဲ့ရမယ်ထင်ပြီးတော့မတရားသိမ်းပိုက်ဖို့ကြိုးစားခဲ့ကြတဲ့မင်းအောင်လှိုင်အပါအဝင်စစ်အာဏာယူတစုဟာသူတို့ရဲ့ကြောက်လန့်မှုတွေကိုဖုံးကွယ်ဖို့ပွဲလဲသပိတ်တွေတက်နေတယ်။ပွဲတွေလုတ်ပြနေပေမဲ့ယခုချိန်မှာအိတ်ကောင်းခြင်းမရှိနိုင်၊စားကောင်းခြင်းမစားနိုင်ဖြစ်နေတယ်ဆိုတာကျွန်တော်ရရဲ့ကြီးအာမခံပါတယ်။ဒါတွေကကျွန်တော်တို့နေဦးတော်လည်းကြီးမှာပါဝင်ခဲ့ကြတဲ့ပြည်သူတဦးတယောက်ချင်းစီရဲ့ဇွဲလုံးလာဝရိယကြီးမပြူလဲတဲ့ခိုင်မြဲတဲ့ယုံကြည်ချက်ခံယူချက်တွေနဲ့ကျွန်တော်တို့အခုထိရှိဆက်ခဲ့ကြလို့ပဲဖြစ်ပါတယ်။အခု2024ကုန်ပြီးတော့2025ကိုရောက်တော့မှာဖြစ်ပါတယ်။အဲ့တော့ဒီနှစ်မကုန်ခင်လေးမှာပဲကျွန်တော်တို့ရဲ့ငွေဦးတော်လိုင်းရဲ့အောင်ပွဲသတင်းတွေမြင်မြန်ဆိုင်ဆိုင်ဝေဝေဆဆာကြားသိနေရတာမြင်တွေ့နေရတာကိုအားလုံးလည်းအသိပဲဖြစ်ပါလိမ့်မယ်။လာမယ့်2025ခုနှစ်မှာကျွန်တော်တို့ပြည်သူတွေရဲ့အောင်ပွဲကိုငွေဦးတော်လိုင်းရဲ့ပိတ်ကားထဲမှာအလုံးစုံပေါ်လာအောင်ကျွန်တော်တို့အားလုံးတူတူကြိုးစားကြပါမယ်။အားလုံးလည်းကျွန်တော်တို့လက်သီးစုပ်တွေမဖြည့်ကြီးပါကျွန်တော်တို့တူတူရှေ့ဆက်ကြပါမယ်အားလုံးတူတူရှိနေပါတယ်ဒီလိုပေါ့ပါပ
ါဒီတစ်ချိန်ဆက်အာနာတိန်တော်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာလက်နက်ကိုင်တော်လှန်ရေးအရှိအဟုန်နဲ့အားကောင်းလာတာကိုတွေ့ရပါတယ
်ဒေတာအသီးသီးမှာလူငယ်တွေဥဆောင်ဖွဲ့စည်းထားတဲ့PDF ပြည်သူ့ကာဝေးရေးတပ်တွေတကော2025ခုနှစ်မှာသူတို့ရဲ့ရည်မှန်းချက်တန်တိုင်းထံတွေကဘာတွေပါလဲကြည့်ရှုနားဆင်ကြရအောင်ပါ
2024ကကုန်ပြီပေါ့ဗျာဆိုတော့ဒီ2024အတွင်းမှာတောင်တန်းဒေသတွေဒီအိယာဝဒေသအများစုဟာစစ်အာဏာရှင်ကအပြီးသက်တိုင်းအဲတိုက်တွန်းမှုများစွာကိုပြုလုပ်နိုင်ခဲ့တယ်နောက်ဆုံးသက်သေဆိုလို့ရှိရင်ဒါဒီ2024ရဲ့နောက်ဆုံးအနောက်ပိုင်းလတွေမှာအဲတခိုင်ဒေသမှာအာရခန်တပ်တော်ဟာစစ်အာဏာရှင်ကအပြီးသက်တိုင်းနိုင်တာအလုံးအပြည့်ပဲပေါ့ကျွန်တော်တို့တော်လိုင်းရာတော်လေးကိုကျွန်တော်တို့အချိန်ကောင်းပြီးစစ်အာဏာရှင်ဟာချိနေနေတာကျွန်တော်ရဲ့အနေထားကိုရှိတော်တယ်ပေါ့ဒါပေမဲ့လည်းလာမယ့်2025မှာတော့2025ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့82အပိုင်းခြားတွေမှာကျွန်တော်တို့ဆက်ပြီးတော့ကျွန်တော်မြေပြန်ဒေတာကအင်အားစုတွေဟာစစ်အာဏာရှင်ကိုကျွန်တော်ဒီမင်းမင်းပဲကျွန်တော်ရဲ့စစ်အာဏာရှင်ကိုဆက်ပြီးကျွန်တော်တိုက်ခိုက်ရပါဦးမယ်ကျွန်တော်တော်လိုင်းရပါဦးမယ်အဆုံးသက်ဖြစ်နိုင်အောင်ဆိုတော့2025မှာလည်းပြီးခဲ့တဲ့ကျွန်တော်ဖြတ်ကျော်ခဲ့တဲ့နှစ်ပိုင်းခြားရင်နဲ့မတူတဲ့အသွင်သဏ္ဍာန်မျိုးတွေလည်းရှိဖို့အခြေအနေတွေကဟိုအတန်အမျိုးစုံရှိရပေါ့ဗျာဆိုတော့ကျွန်တော်တို့ရဲ့အနေနဲ့ဘယ်နှစ်ဒီမှာပဲဖြစ်ဖြစ်စစ်အာဏာရှင်ကိုအမြဲတမ်းတိုက်ခိုက်နေဖို့ဆက်သွားမယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဆိုတော့ကျွန်တော်2025မဟုတ်ဘဲနဲ့ကျွန်တော်2026ခုလေးကျွန်တော်ဆက်သွားနေမယ်ဘာလို့လဲဆိုတော့ဒီစစ်အာဏာရှင်အမြဲမပြတ်သူကျွန်တော်ဆက်သွားဖို့လိုတယ်ကျွန်တော်တို့စစ်တောက်တိုင်းအားလုံးကိုကျွန်တော်ဖြုတ်ဖြတ်ပြီးတော့ကျွန်တော်အကောင်းဆုံးကျွန်တော်တို့ပြည်သူ့ရဲ့အောင်ဝဲခံမဲ့နေ့ကိုသာကျွန်တော်ဆက်သွားဖို့လိုပါတယ်။ရှိတယ်လည်းကိစ္စရက်တွေအားလုံးအန်တူပြီးကျွန်တော်ပြည်သူတွေအောင်ဝဲခံတဲ့ဒီကျွန်တော်ဆက်သွားပါမယ်လို့ပြောချင်ပါတယ်။2025တနည်းလုံးနဲ့ကျွန်တော်ဆက်ပြီးတော့တော်လိုင်းနေပါအောင်။အားလုံးတော်လိုင်းနဲ့အတူဆက်ပြီးတော့ရုံးမှတက်ပွဲဝင်ကြပါလို့ကျွန်တော်ထပ်ပြီးတော့တိုက်တွန်းပြောကြလို့ပါကျေးဇူးတင်ပါတယ်။
ကျွန်တော်နှစ်သက်ကူအခါသမယမှာမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့ဘေးပြာဝေးကွာပြီးတော့စိတ်ချမ်းသာခြင်းကိုကြီးကျမ်းမာခြင်းနဲ့ပြည်တုံကြပါစီလို့ဥစွာပနာမနှုတ်ခွန်းဆက်တာအပ်ပါတယ်ကျွန်တော်ကတော့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ရဲ့အလုံးမှုဆောင်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုစိုးဝင်းဆွေပဲဖြစ်ပါတယ်ဒီနေ့အချိန်မှာ2021ဂျမ်ပတ်စစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကျွန်တော်တို့နိုင်ငံဟာအပြောင်းအလဲကြီးကိုဖျက်ဆီးနေရတဲ့ကာလဖြစ်ပါတယ်။အပြောင်းအလဲတစ်ခုကျွန်တော်တို့ကြုံရတိုင်းမှာအခက်အခဲတွေနဲ့အတူအခွင့်အလန်းတွေကလည်းတစ်ခါလဲအတူတူပေါ်ထွန်းလာစမြဲပဲဖြစ်ပါတယ်။ကျွန်တော်တို့ယခုကာလမှာဆိုရင်အကြမ်းဖက်စစ်တပ်ရဲ့စိုးဝါးတဲ့ဖိနှိပ်မှုတွေကြောင့်ကျွန်တော်တို့တိုင်းပြည်တိုင်းပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေဟာအခက်အခဲအကျက်အတဲပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့တစ်ဖက်ကလည်းကျွန်တော်တို့ပြည်သူပြည်သားတွေရဲ့လုံလူလားတောင်းတနေကြတဲ့စစ်မှန်တဲ့ဒီမိုကရေစီပြည်တော်သူတရက်ကိုတီဆောက်နိုင်ဖို့အတွက်အခွင့်အလန်းကောင်းတွေလည်းပေါ်ထွန်းနေတဲ့ကာလလည်းဖြစ်ပါတယ်။စကိုင်းဖိုရမ်ဖက်ဒရေးရှင်းအနေနဲ့ကတော့စကိုင်းတမာစကိုင်းဖန်တီးရေးမူကိုကင်ဆယ်ပြီးတော့စကိုင်းတိုင်းကိုစကိုင်းတိုင်းသူတိုင်းသားတွေစီမံပိုင်ခွင့်ရှိရေးဆိုတဲ့နိုင်ငံရေးဥတီချက်ကိုခိုင်ခိုင်မာမာချမှတ်ပြီးတော့ပေါ်ဆောင်နေတဲ့အစုအဖွဲ့တစ်ခုဖြစ်ပါတယ်။ Bottom up approach လို့ခေါ်တဲ့အောက်ကနေအထက်ကိုပြန်စုစည်းတဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်လာတဲ့အခါမှာအောက်ခြေကစူးစီးလာခြင်းဟာဘ ਹੁ ကိုတိုက်တာပဲလို့အတိတ်ပဲဖွင့်နေတဲ့လူတွေလည်းရှိပါတယ်။တကယ်တမ်းကအဲ့လိုမဟုတ်ပါဘူး။အောက်ခြေကခိုင်မာခြင်းဟာဘ ਹੁ အားကောင်းရေးပဲဖြစ်ပါတယ်။အောက်ခြေကစူးစီးနိုင်မှဘ ਹੁ ဆိုတာမာချာကြစ်လင်လာမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကသခိုင်းမြေမှာဒီတော်လန်ရေးကာလမှာလည်းအားအကောင်းဆုံးတိုင်းတိုင်းဖြစ်တာနဲ့အညီစကိုင်းတိုင်းကိုစကိုင်းတိုင်းကတော်လန်ရေးသူတော်လန်ရေးသားတွေကိုယ်တိုင်ဥထောင်ပြီးတိုက်ပွဲဝင်မယ်အနာဂတ်မှာလည်းပဲကျွန်တော်တို့ဟာကိုယ့်ဂျမကိုဖန်တီးရမှုကိုဆွဲကင်ပြီးတော့အခြားသောနယ်ပယ်အသီးသီးဒေသအသီးသီးပြည်နယ်အသီးသီးကပြည်တော်သူသားတွေနဲ့ညှိနှိုင်းပြီးတော့စစ်မှန်တဲ့ပြည်တော်သူတရက်ပေါ်ထွန်းရေးအတွက်ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းပြည်သူလူထုကိုကျွန်တော်အလေးအနက်ဂရုတစ္စာပြုကြင်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့သခိုင်းတိုင်းသူတိုင်းသားတွေစုစုစည်းစည်းညီညီညွတ်ညွတ်နဲ့ခြားသောပြည်နယ်တွေမှာစစ်အာဏာရှင်ကိုခိုင်ခိုင်မာမာမောင်းထုတ်နိုင်တဲ့အောင်ပွဲတွေရသလိုကျွန်တော်တို့သခိုင်းမြေမှာလည်းပဲစစ်အာဏာရှင်ကိုအပိအပိုင်မောင်းထုတ်ပြီးတော့အာဏာရှင်ကင်းစင်တဲ့ဒေသတစ်ခုအဖြစ်ကျွန်တော်တို့လက်တွဲကြိုးပမ်းဆောင်ရွက်ကြပါစို့လို့တိုက်တွန်းရင်းနဲ့ကျွန်တော်ရဲ့နှစ်သက်ကူစကားကိုဒီတော့ချုပ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
Thank you.
ာနာဒိနာကိုစန့်ကျင်နေမြန်မာနိုင်ငံတမိုင်းအကြောင်းမှာတက်မတော်သားတွေပါဝင်တဲ့အခက်အခဲတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ဒီတစ်ကြိမ်ဟာဆိုလို့ရှိရင်တော့ထူးခြားတယ်လို့ပြောရမှာပါ။အဲ့ဒီထဲမှာ CDM အာနာဖီဆန်ကြီးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်မတော်သားတွေထဲမှာအရာရှိကြီးတွေလည်းပါဝင်ပါတယ်။ CDM ဘူမှုနောင်ရိုးရဲ့နှုတ်ခွန်းဆက်စကားကိုလည်းကြည့်ရအောင်ပါ။အ
ားလုံးမင်္ဂလာပါ။ဟုတ်လို့ PO ရဲ့နှစ်တက်ကွန်တက်စကားပေါ်ရင်ပြောချောင်းဝင်ရတဲ့အတွက်ရသွားကျေးဇူးတင်ပါတယ်။ဒီမှာဥစွာ2025နှစ်တက်ဟာပြည်သူလူထုအားလုံးအတွက်ကောင်းကျင်းနဲ့ရောက်နိုင်မဲ့နှစ်ဖြစ်လိမ့်မယ်လို့တော်လန်တင်စကားပါကျမှာတယ်။2024နှစ်လုံးကိုပြန်တုံးသက်ကြည့်မယ်ဆိုရင်နိုင်ငံအနှံ့ကဏ္ဍအစုံမှာကျွန်တော်တို့သိတာမြင်တာတဲ့စီးအောင်မှုအရွေတွေနိုင်ငံရေးအသီးအဖွင့်တော်လိုင်းရေးအသီးအဖွင့်ရလဒ်တွေအများကြီးပေါ်ဆောင်နေတာကိုတွေ့မြင်နိုင်ပါတယ်။ဆိုပေမဲ့လည်းကျွန်တော်တို့ပြည်သူလူထုတရက်လုံးလူလားမျှော်မှန်းတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့နဲ့စစ်အာဏာရှင်စနစ်ဆိုးကိုအမြန်ဆုံးအမြင့်ပြတ်ဖယ်ချနိုင်ဖို့ဆိုရင်ကျွန်တော်တို့အားလုံးမှာစုစည်းညီညွတ်မှုတွေနားလည်မှုနဲ့အတူလက်တွဲဆောင်ရွက်နိုင်မှုတွေလိုအပ်နေစေပဲဖြစ်ပါတယ်။စစ်တပ်ဟောင်းတယောက်အနေနဲ့လဲတက်မတော်အသွင်းကဟောလာရဲဘော်ရဲဘက်ဟောင်းတွေကိုတင်းတင်းစကားပါကျင်ပါလေဒီစစ်အာဏာသိမ်းမှုဟာကျွန်တော်တို့ချစ်တဲ့တိုင်းပြည်ကိုရောတက်မတော်ကိုပါခြာနေဖျက်ဆီးလိုက်ခြင်းပဲဖြစ်ပါတယ်ခုနိုင်ငံအဝန်းမှာတွေ့ကြုံခံစားနေရတဲ့ဆင်းရဲဒုက္ခတွေကြက်ပြက်နေတဲ့စစ်ပွဲတွေဟောလာတက်မတော်တရက်လုံးရင်ဆိုင်နေရတဲ့စီးချုံနေရှိနေမှုတွေအားလုံးဟာဒီစစ်အာဏာသိမ်းမှုကိုကျူးလွန်ခဲ့ကြတဲ့ကိုကျိုးစည်းဘွားအာဏာကိုဖတ်တွေဆုပ်ကိန်ထားတဲ့စစ်ဗိုလ်ချုပ်ကြီးတွေကြောင့်ပဲဖြစ်ပါတယ်။အဲ့လိုဟုတ်လားနိုင်ငံနဲ့တက်မတော်ရဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုရပ်တန့်နိုင်ဖို့ဟုတ်လားဒီအနာဂတ်ကိုပြန်လည်ရယူနိုင်ဖို့ဆိုရင်စစ်သားတွေလှုပ်ဆောင်ရမယ်တခုတည်းသောနိလန်ကကျွန်တော်တို့ပြည်သူလူထုနဲ့အတူပူပေါင်းရက်တည်ပြီးတော့စစ်အာဏာရှင်စနစ်ဆိုးကိုဖယ်ရှားဖို့ပဲဖြစ်ပါတယ်။အဲ့တော့ဟုတ်လားကျွန်တော်တို့လိုလားတဲ့အနာဂတ်ကိုပြန်လည်ရောက်နိုင်ဖို့ကျွန်တော်တို့အားလုံးလိုချင်တဲ့ခွင့်တူညီမောင်းတဲ့ပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့အတွက်ဟုတ်လားတော်လှန်ရေးပန်းနိုင်ရောက်တဲ့အထိကျွန်တော်တို့အားလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့အတူလက်တွဲကြည်တက်ကြပါစို့လို့တိုက်တွန်းရင်းနဲ့ပြည်သူလူထုအားလုံးဘေးကင်းကြမ်းမာခွန်အားပြုပါစေကြောင်းနှစ်တက်သူမကောင်းတောင်းပြအပ်ပါတယ်အားလုံးကိုကျေးဇူးတင်ပ
ါမင်္ဂလာပါရှင် VO ရဲ့နှစ်တက်ကိုနှုတ်ခွန်းဆက်စကားအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးထူးပဲတင်ပါတယ်ပထမဆုံးအနေနဲ့ပေါ့နော်ညီမတို့2024ရဲ့နှစ်ကုန်ပိုင်းဟာဆိုလို့ရှိရင်ညီမတို့အတွက်အောင်ပွဲတွေအများကြီးရရှိခဲ့တဲ့ကာလလို့ပြောလို့ရတယ်။ရခိုင်ဘက်မှာဆိုလို့ရှိရင်လည်းတိုင်းစစ်ဌာနချုပ်ကြီးဆွန့်လွတ်လာရတယ်။နှစ်ကုန်ပိုင်းရောက်လာလေလေတိုင်းစစ်ဌာနချုပ်တွေဆုံရှုံလာတာတွေ၊နေမီတွေဆုံရှုံလာတာတွေပို့ပြီးတော့အများလာလေလေတော်လိုင်းဘက်ကအောင်ပွဲတွေအများကြီးရလာလေလေလို့ပြောလို့ရပါတယ်။ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့အောင်ပွဲတွေကလက်ကမ်းကြိုနေမယ်လို့ညီမအနေနဲ့မျှော်လင့်ပါတယ်။ဆိုတော့ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့ရဲ့တော်လိုင်းပန်းနိုင်ကမဝေးတော့ဘူးဆိုပြီးတော့ကိုမြင်လာရတယ်ပို့ပြီးတော့အားရှိလာတဲ့အနေအထားမျိုးတွေရှိလာရတယ်သူတို့အနေနဲ့လည်းပို့ပြီးတော့စိတ်ကြပြက်ပြားလာတဲ့အနေအထားတွေဖြစ်လာတယ်ဒီ2025နှစ်တက်ကိုနှုတ်ခွန်းဆက်စကားအနေနဲ့ဆိုလို့ရှိရင်တော့ကျမတို့အားလုံးလူလာနေတဲ့ဆရာနာရှင်စနစ်အမြန်ဆုံးချုပ်ငင်းပြီးတော့ပြည်သူအားလုံးစိတ်ကြမှာခြင်းကိုယ်ကြီးကြမှာခြင်းနဲ့လူရဆန္ဒတွေပြည့်ဝကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့နှုတ်ခွန်းဆက်ချင်ပါတယ်ရှင်
ဒါတွေကတော့2024ခုနှစ်အကုန်2025ခုနှစ်ကိုကူပြောင်းမဲ့အခါသမယအတွက်ပေါ့နော်ကျမတို့နှစ်တစ်ခုအထူးစီစဉ်ဖြစ်နေပေပေါင်းစုံမှာလှူရှားနေကြသူတွေရဲ့နှုတ်ခွန်းဆက်စကားတွေကိုတင်ဆက်ခဲ့တာပါဒီစီစဉ်မှာပါဝင်ပြောဆိုခဲ့ကြသူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဒီစီစဉ်အတွက်လည်းအထက်ကန့်သက်တီကြောင့်ကျမတို့ပြပြဆုံဆုံပြပြနိုင်ခြင်းမရှိတဲ့အတွက်လည်းတောင်းပန်ပါတယ်2025ခုနှစ်နှစ်သက်မှာရှင်လန်းချမ်းမြေ့ကြပြီးတော့အားလုံး BND ရဲ့အသွေးတွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင် VOA ကိုကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမအင်ဂျင်နီယာပါ